ဒီတစ်ပတ်တော့ဆောက်လို့ရမှာအသုံးတည်လာတဲ့ SS တို့ဆိုခေါ်တဲ့ကြောက်ကွင်းအန်ဒီယာကိုတဘောဝင်းကျင်အင်ဂျင်နီယာဒေါ်အီချီကပြောပြပေးမှာပါ။ကြောက်ကွင်းဟာအမြင်ပုံဆောင်ခဲတွေပါတယ်တဘောဝဆီလီကာဒွန်းထွက်ပါအမျိုး6မျိုးရှိပြီးအမြင်ပုံဆောင်ခဲလေးရဲ့အရောင်ကိုလိုက်ပြီးနာမည်ပေးလို့ရှိပါတယ်။အဖြူအောင်ဖြစ်တဲ့ White Asbestos က Chrysotile ဖြစ်ပြီးအပြာရောင် Blue Asbestos က Crossidolite ဖြစ်ပါတယ်။အညူရောင် Amosite ပြင်အစိမ်းရောင် Asbestos တွေလည်းရှိပါတယ်။ဒီကြောက်ကွန်းတွေကိုမိုင်းတူးလာခဲ့တာလွန်ခဲ့တဲ့နှစ်ပေါင်း4000ကျော်ကလေးကပါ။ဖွံ့ဖြိုးပြီးနိုင်ငံတွေမှာသုံးဆွဲဖို့အတွက်တားမြစ်ထားတဲ့ကြောက်ကွန်းကိုမြန်မာအပါအဝင်ဖွံ့ဖြိုးဆဲနိုင်ငံအတော်များများကအခုထိတုံးနေကြဆဲဖြစ်ပါတယ်။ဒီကြောက်ကွန်းကိုဘာကြောင့်တုံးဖို့အတွက်သဘောကျကြတာပါလဲ
။သူကအပူခံနိုင်တဲ့တို့တဲ့ကြောင့်မလို့ခံတဲ့ကာဝေးမှုပစ္စည်းအနေနဲ့တုံးတယ်။အများပြည်သူတွေတုံးတဲ့အဆောက်အုံတွေမှာမီးခံနိုင်အောင်ချမ်းပြတဲ့အရာအဖြစ်နဲ့တုံးတယ်။နောက်ပြီးတော့မော်တော်ကားတွေမှာဗရိတ်တုံးတွေမှာအနာသတ်အကုတ်အဖြစ်နဲ့တုံးကြတယ်။အိမ်ခေါင်းမိုးမိုးတဲ့အခါမှာတုံးတဲ့ပြီးသားမြေရှိတယ်။နောက်ပြီးတော့ပိုက်တွေလောက်တဲ့ပြီးသားမြေရှိတယ်။အိမ်ပြီးသားမြေတွေမှာကြံ့ခိုင်အားကောင်းမှုအတွက် asbestos ကိုအဖြစ်ကံပစ္စည်းဖြစ်တုံးကြတယ်။မီးခံအုံးပဲလောက်တဲ့အခါမှာလည်းအမြင်ဖြစ်တုံးကြတယ်။ asbestos ကအမြင်နေဖြစ်တယ်။အမြင်နေဖြစ်တော့သူတို့ကိုတွင်းတွင်းကျယ်ကျယ်တုံးကြပေမဲ့သူတို့ရဲ့ဆိုးကျိုးတွေကိုတိလာကြတဲ့အတွက်ကြောင့်မလို့1980နောက်ပိုင်းမှာတိတ်ပြီးမတုံးတော့ဘူး။အတုံးကကျလာတယ်
။ကြောက်ခွင်းရဲ့ထူးခြားတဲ့မီးဒဏ်၊ရာသီဥတုဒဏ်ခံနိုင်တဲ့ဂုံသက်တီတွေနဲ့ဝန်းအားခံနိုင်ရရှိတာတွေအပြင်ဈေးကလည်းတိတ်ပြီးတက်တာတော့မဟုတ်ဒီ16ရာစုနှစ်လောက်ကစားပြီးတွင်းတွင်းကျယ်ကျယ်တုံးလာကြတဲ့ကြောက်ကုန်းကိုအခုတုံးဖို့အတွက်ဘာကြောင့်ကြောက်လာကြပါသလဲ
အဖြူရောင်ဖြစ်တဲ့ asbestos က chrysotile မျိုးဟာကင်ဆာတစ်မျိုးဖြစ်စေတယ်မတမ်းမလည်းဖြစ်ခဲတဲ့ကင်ဆာမျိုးနောက်ပြီးတော့ခုလိုလည်းမရတဲ့ကင်ဆာ mesothelioma လို့ခေါ်တယ်အဲ့ဒါဘယ်မှာဖြစ်တယ်လဲဆိုရင်ရင်ဘတ်ထဲထဲမှာရင်ဘတ်ကိုအနားကွတ်ထားတဲ့နော် lining ပေါ့နော် lining နဲ့ဘိုက်ထဲကအခေါင်းထဲမှာဘိုက်ခေါင်းထဲမှာဖြစ်ကြတယ်အစုတ်ကအမေးပါကိုလည်းကင်ဆာဖြစ်တယ်။အဲ့ဒါလေးဖြစ်လာတဲ့အတွက်ကြောင့်မလို့အသုံးအပတန်မှကျသွားတာဖြစ်တယ်။အပြာရောင်နဲ့အညူရောင်ကတော့အဖြူရောင် asbestos ဆာလို့ရှိရင်သူကပိုပြီးဖြောင်းတယ်၊ပါတယ်၊အမြင်ကလည်းနည်းနည်းပိုတူတယ်။အဲ့တော့ကြောင့်မလို့သူကအစုတ်နှမ်းကြောင်းတွေကိုသူကတစ်ခါနဲ့ဝင်သွားလို့ရတယ်။ဝင်သွားလို့ရပြီးတော့အဲ့ဒီမှာကင်ဆာဖြစ်ဖို့အားပိုပြီးတော့ပြင်းတယ်။အဲ့လိုမျိုးကင်ဆာမဖြစ်ဘူးဆိုလို့ရှိရင်လည်း asbestos ကရောဂါတစ်မျိုး asbestosis လို့ခေါ်တယ်။ပါလဲဆိုတော့ asbestos မှာရှိတဲ့အမြင်တွေကအစုတ်ထဲကိုရောက်သွားတာ။ဒီလိုရောက်သွားလဲဆိုရှူလိုက်လို့ရောက်သွားတာ။ရှူလိုက်လို့ရောက်သွားတယ်။နောက်ပြီးတော့အဲ့အမြင်တွေနဲ့ခန္ဓာကိုယ်ကအကျရှိသောထိတွေ့မှုရှိတဲ့အကြောင်းကိုဖြစ်တာ။အစုတ်မှာရှိတဲ့ဇီဝပစ္စည်းအစုလေးတွေပေါ့နော်။အသစ်ရှူတွေကအမာရွက်တွေဖြစ်လာတယ်။အသက်ရှူတဲ့အခါမှာလည်းဟိုက်လာမယ်၊ခက်ခဲလာမယ်။လူတစ်ယောက်ကချက်ချင်းတစ်ခါလေးမဖြစ်ဘူး။ဒီအစုတ်ထဲမှာဆိုလို့ရှိရင်လေပြုံတွေကနော်အကြီးတွေရောမကောက်အသေးလေးတွေလည်းရှိတယ်။အစုတ်ထဲမှာ cell တွေမှာလည်းလေအိတ်ကလေးတွေရှိတယ်။အဲ့တော့သူတို့ရဲ့လုပ်ငန်းဆောင်တာတွေကိုအနောက်ရွက်တွေဖြစ်စေတယ်။ asbestos အမြင်တွေကိုရှူရအပြင်အဲ့လူတစ်ယောက်ကဈေးနေတဲ့တောက်မယ်ဆိုရင်အဲ့နှစ်ခုပေါင်းလိုက်တဲ့ကြောင်ဖြစ်လာတဲ့ကင်ဆာဖြစ်နိုင်စေတဲ့အားကပိုပြီးတော့များတယ်
။ကြောက်ကုန်းကိုရှူဆိုင်မိသူတွေမှာယောဂါဖြစ်ပွားမှုဟာချက်ချင်းမသိလာတဲ့အတွက်ဒီယူမဆိုင်မိတာကများပါလေတကယ်တော့သဘာဝအလျောက်တွေ့ရလေရှိတဲ့ဒီကြောက်ကွန်း6မျိုးစလုံးကိုကာစီနိုဂျင်လို့ခေါ်တဲ့ကင်ဆာဖြစ်စေတဲ့ပစ္စည်းဖြစ်နေသတ်မှတ်ထားပါလေသူနဲ့ထိတွေ့မှုရှိသူသေဆုံးတော့ဟာတစ်နှစ်ကိုတသိန်းလောက်ရှိတယ်လို့သတင်းထုတ်ပြန်ထားတဲ့ ILO အလုံသမားအဖွဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ဆေးသုတေသနအဖွဲ့တွေပြင်နိုင်ငံပေါင်း50ကျော်ကပါသူ့ကိုမတုံးဆွဲဖို့အတွက်တားမြစ်ထားပါလေတားမြစ်မှုတွေလုပ်တဲ့နိုင်ငံတွေရှိတယ်လို့တင်းချက်တဲ့စီကံတွေနဲ့ခွင့်ပြုတဲ့နိုင်ငံတွေလည်းရှိပါတယ
်။လုံးဝတားမြစ်ထားတယ်။ဒီမှာ EU နိုင်ငံတွေနဲ့ Australia တွေလည်းပါတယ်။သို့တော်လည်း American မှာကတော့သူတားမြစ်ထားတာတော့မရှိဘူး။ Asbestos ကိုဘယ်လိုကင်တွေဆောင်ရွက်ရမယ်ဆိုတဲ့သတ်မှတ်ချက်တွေတော့ရှိတယ်။ဒါပေမဲ့လည်း American မှာဆိုလို့ရှိရင် Asbestos ပတ်သက်တဲ့ပစ္စည်းအစ်စ်တွေတော့မထုတ်ရပါဘူး။သူတို့ဖြင့်ကျောင်းနေမှာဆိုလို့ရှိရင် Asbestos ကိုဘယ်လိုထိန်းသိမ်းမယ်ဆိုတဲ့အစီအစဉ်ကိုဆွဲရတယ်။အဆောက်အဦတွေကိုပြင်တာဖြတ်တာပဲနေဘလို့ကင်တွေထိန်းချုပ်မယ်ဆိုတာအစီအစဉ်တွေလုပ်ရတာဖြစ်တယ်။ပါမစ်တွေပဲယူရတယ်။ asbestos ကိုတတိချက်ချာဖယ်ထုတ်ပြနိုင်တဲ့ကျွမ်းကျင်တဲ့ပညာရှင်တွေတုံးရတယ်
။မြန်မာနိုင်ငံမှာကြောက်ခွန်းကို1990နှစ်တွင်မှာအစုအဆောက်အဦတွေဆောက်လုပ်ရမှာတွင်တွင်ကျယ်ကျယ်တုံးခဲ့ပြီး2004ခုနှစ်လောက်မှာတော့မိုင်းတူးတာတွေပါရပ်ခဲ့တာပါ။ဒါပေမဲ့နိုင်ငံရခြားကတင်ပို့တဲ့ကြောက်ခွန်းတွေကိုတုံးနေစေဖြစ်ပါတယ်။ဒီကြောက်ကွန်းကိုမြန်မာနိုင်ငံမှာမသုံးသင့်ဘူးလို့အကြံပေးပါတယ်
ပမာပြည်မှာဖွံ့ဖြိုးတိုးတက်တဲ့နိုင်ငံမဟုတ်သေးတဲ့ကြောင့်မလို့ asbestos ဖယ်ရှားဖို့ကျွမ်းကျင်တဲ့အတတ်ပညာရှင်တွေလည်းမရှိသေးဘူး asbestos အဆောက်အဦထဲမှာရှိလားမရှိလားဆိုစမ်းသပ်ဖို့ဤပညာလည်းမရှိသေးပါဘူ
းမြို့တော်ခန့်မှန်းတဲ့ဖူးကြီးရေကာတာတွေအပါအဝင်အဆောက်အဦတော်များများမှာဒါကိုသုံးဆွဲခဲ့ပေမဲ့မှတ်တမ်းမှတ်ရာကောင်းကောင်းမရှိတဲ့အတွက်သူ့ရဲ့အန်ဒီယေကိုကာကွယ်ဖို့လုပ်ရမှာအခက်အခဲတွေရှိနေပါတယ်ဒါကြောင့်အစိတ်တဲ့အန်ဒီယေကိုအများသိလာအောင်ပညာပေးရမှာပါ
asbestos ရဲ့အနေအထားကိုလူတွေနည်းနည်းသိလာအောင်ပြောပြဖို့လိုတယ်။ဥပမာအလုပ်သမားတွေကားဆိုလို့ရှိရင်ကားဘရိတ်နဲ့ပတ်သက်ပြီးလုပ်ကိုင်နေတဲ့လူတွေ၊ engineer တွေရှိတယ်။ engineer တွေကအဆောက်အဦတွေကိုဖြည့်ရမယ်၊ပြင်ရမယ်။အလုပ်သမားတွေရှိတယ်။သူတို့တွေကို asbestos ရဲ့အနေအထားကိုတေချာသိလာအောင်ပြောပြရမယ်။နောက်ပြည်သူလူထုတွေကလည်းသိအောင်ပြောပြရမယ်။စီပင်သားရလို့အဖွဲ့အစည်းတွေကနေ asbestos ကိုစနစ်တကျဆွန့်ပစ်နိုင်အောင်လုပ်ပြရမယ်။ပြီးတော့အလုပ်ရှင်တွေဘာတွေကလည်းအလုပ်သမားတွေကိုလိုအပ်တဲ့အဝတ်အစားအသက်ရှူတဲ့ဆက်တူဘာတို့ပေးရမယ်။အရည်သွေးကောင်းတဲ့အကောင်စီတတ်နိုင်နေများတော့လုပ်ထားပေးရမယ်။အိမ်ပြင်သားတို့ဘာတို့လုပ်မယ်ဆိုလို့ရှိရင်အိမ်ထဲမှာလူတွေဘာတွေမရှိတာကောင်းတယ်။ကလေးကျောင်းတွေဘာတွေဆိုလို့ရှိရင်လည်းနည်းနည်းစစ်ဆေးပြီးတော့ဘယ်ကလေးကျောင်းထဲမှာ asbestos တုံးထားတဲ့အပိုင်းတွေကတော့ဘာတွေပျက်စီးနေတယ်ဆိုတာကိုသိရှင်းအောင်လုပ်ရမယ်။ asbestos ရှိနေလို့ရှိရင်ဆိုင်းမုတ်တွေပဲကတ်ထားရမယ်။ထို့ပြုလို့ပဲအိမ်တွေဘာတွေဟိုဖြတ်တာတို့ပြန်ပြင်တာတို့ဆိုလို့ရှိရင်ဆိုင်းမုတ်တွေပဲကတ်ထားရမယ်။ asbestos အနေနဲ့ရှိပါတယ်ဆိုတာကို asbestos ပါတဲ့ပစ္စည်းတွေဆိုလို့ရှိရင်ပြက်နေပြီလား၊အမုန်တွေထွက်ကျနေပြီလား၊ကွာနေပြီလားဆိုတော့သတိထားရမယ်။အဓိကကတော့ဌာနပေါင်းများစွာပူးပေါင်းဆောင်ရွက်ဖို့လိုတယ်။ဥပမာဆိုရင်အဆောက်အုံနဲ့ပတ်သက်တဲ့ဌာနကွန်ထရိုက်တာတွေ၊အင်ဂျင်နီယာတွေဒီပြဖို့လိုတယ်။ကျန်းမာရေးဌာနကလည်း asbestos နဲ့ပတ်သက်တဲ့အန္တရာယ်တွေပြောဖို့လိုတယ်။ ceiling ကလည်းဘယ်လိုဆွန့်ပြေးရမလဲ။တဘာဝပတ်ဝန်းကျင်ထိန်းသိမ်းဌာနကလည်းဘယ်လိုအန္တရာယ်ရှိတယ်၊ဘယ်လိုကင်တွဲမယ်၊ဘာတွေလုပ်တင်တယ်ဆိုတာတွေကိုအားလုံးဝိုင်းဝန်းပြီးတော့ပူးပေါင်းမှပါဖြစ်မယ်
။တဘာဝဝန်းကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြပါမယ်နော်။